ကမ္ဘာဒီမိုကရေစီနိုင်ငံတွေမှာအများရန်အနိုင်ရနေတဲ့ပါတီဆိုတာမရှိသလိုအများရန်ရှုံးနေတဲ့ပါတီဆိုတာလည်းမရှိကြောင်း USDP ပြည်ခံပြူပါတီဥက္ကဋ္ဌဦးသိန်းစင်ကနေပြည်တော်မှာမနေ့ကပြုလုပ်တဲ့ပြည်ခံပြူပါတီဒုတိယအကြိမ်ညီလာခံအဖွဲ့မိန့်ခွန်းမှာပြောကြားသွားပါတယ်ပြည်ခံပြူပါတီအနေနဲ့နိုင်ငံရေးစီဝါရေးပြည်သူအရေးစီမံခန့်ခွဲမှုတွေမှာကျွမ်းကျင်အောင်လေ့ကျင့်ထားရမှာဖြစ်ပြီးအချိန်ရောက်လာလို့ပြည်သူကရွေးချယ်တာဝန်ပေးလာတဲ့အခါအစဉ်သင့်ဖြစ်အောင်ပြင်ဆင်ထားဖို့လိုကြောင်းပါတီဥက္ကဋ္ဌဦးသိန်းစင်ကပြောဆိုခဲ့သလိုပါတီဝင်တွေအနေနဲ့ဘာပဲလုပ်လို့ပြည်သူကိုမျက်နှာမူပြည်သူကိုဗဟုပြုပြီးပြည်သူအရေးကိုဦးစားပေးလှုပ်ကြဖို့လည်းသူကတိုက်တွန်းသွားပါတယ်။2010ရွေးကောက်ပွဲမှာမဲမတမာမှုတွေနဲ့အနိုင်ရခဲ့တဲ့ဆိုပြီးအဝေးပန်းခံရတဲ့ပြည်ခံပြူပါတီဟာ2015ရွေးကောက်ပွဲမှာတော့ NLD ပါတီကိုအပြတ်အသတ်ရှုံးနိမ့်ခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့ကံကောမြို့နယ်ကပြည်ခံပြူပါတီဗဟုကော်မတီဝင်ဦးလှဆွေကအခုလိုသုံးသပ်ပါတယ်
။အဓိကတော့ကျွန်တော်တို့ပါတီကမူဝါဒတွေကောင်းပြီလားဗျ။ဒီကတော့လူပါပဲအခုအဲ့ဒီလူတွေကိုတို့ပြန်လဲပြီးပြန်ကြောင်းလဲကြီးတွေလှုပ်နေရဗျအရင်လူဟောင်းနေတော်တော်လေးကိုမပါတော့80ရာခိုင်နှုန်းလောက်မပါတော့ဘူးအဲ့လိုတွေ့ရပါတယ်နောက်တစ်ချက်ရှိတာကဟိုဒီမိုကရေစီနိုင်ငံလို့ပြောတယ်လေဟိုတမရိုင်းပြောတာဒီမိုကရေစီနိုင်ငံနေမှာဒီတိုင်းပဲဖြစ်တယ်ဒါပေမဲ့တချို့လူတွေကပြောတာကအကြမ်းခံရေးပါတီဟာအရင်တော့တတ်ဆာအများကြီးလိုပဲနလန်သူပါမဟုတ်တော့ဘူးလို့ပြောတာတွေရှိတယ်အဲ့တော့ဒါကိုကျွန်တော်အနေနဲ့ပြန်ပြီးတော့သုံးသပ်ပြရမယ်ဆိုရင်တသညာကြီးတိမ်မြုပ်သွားတဲ့ခစ်ကဒါအရင်တမရော်အစိုးရလက်ထက်ပြတမရော်အစိုးရလက်ထက်မှာဘယ်ပါတီမှမရှင်သန်နိုင်ဘူးဖုတ်လိုက်ဖုတ်လိုက်ပဲ NLD ကစပေါ့နော်အဲ့လိုမျိုးဖုတ်လိုက်ဖုတ်လိုက်လေးကနေမှတဖြည်းဖြည်းနဲ့ပြန်ပြီးတော့ရှင်သန်လာတဲ့သဘောပဲအခုကကျွန်တော်တို့ကပါတီစုံဒီမိုကရေစီခစ်ပြပါတီစုံဒီမိုကရေစီခစ်ဆိုတာပါတီအားလုံးကိုကိုဆက်တည်ပြီးကိုကိုရှင်သန်နိုင်တဲ့အနေအထားရှိရဲ့ไอ้เผ่ปาร์ตี้ย้ายสุบิ๊ดไปเลยเปียไปเสร็จแล้วมาตะชาปาร์ตี้อยู่ไปเลยมะเนี่ยไอ้เฉยมาปาร์ตี้ตลอดเนี้ยปาร์ตี้อุกกาฬิลาตัดกันอ่ะตุ้ยดาใบแม้ลูกเราไปเสร็จเฉยมาเอเนดีบ่าวอ่ะอะห่ากูจี้ๆอ่ะพี่เราอ่ะไม่เผ่ปาร์ตี้ก็ตบไม่ทาอูดีปาร์ตี้อ่ะเปลี่ยนเป็นปาร์ตี้โหลไปตบทาเลยอะห่าเจ้าหมูโหลดูไม่ไผ่ดาลูกเราอ่ะยูซ่าเลยเราจักขายปาร์ตี้อ่ะดาอไตขันအဆောင်ကပြောရင်လေတက်ခိုင်းပါတီကအတိုက်ခံမလို့ဘူးတက်ခံမလို့ဘူးနဲ့ပြောနေရအခုအတိုက်ခံလမ်းကြောင်းကိုအဲသူသွားမယ်ဆိုတော့အနေထားကိုဥသိစရာပြောတယ်လို့ကျွန်တော်ကဒီလိုသုံးသပ်တယ်ပြဟုတ်
ပြည်ခံရုပ်ပါတီဒုတိယအကြိမ်ကြီးလာကံကိုဩဂုတ်လ27ရက်ကနေ25ရက်နေ့ထိ5ရက်ကြာကျင်းပသွားမှာဖြစ်ပြီးကိုယ်စလေပေါင်း980ကျော်တက်ရောက်ခဲ့ပါတယ်ပြည်ခံရုပ်ပါတီကိုအရင်စစ်အစိုးရလက်ထက်1993ခုနှစ်မှာပြည်ခိုင်ဖြိုးလူမှုရေးအသင်းအဖြစ်စစ်ကောင်းဆောင်တွေနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပြီး2010နိုဝင်ဘာအထွေထွေရွေးကောက်ပွဲမတိုင်ခင်ဇွန်လထဲမှာနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ခဲ့ပါတယ်